Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ9ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသိန်းကြီးထိုက်ပါ
ကျမအေးသနာကျော်ပါရှင်အမေရိကန်ပြည်ထောင်စုမှာ2017စက်တင်ဘာအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့စစ်ဆေးမေးမြန်းမှုနေ့စတင်တင်တဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ဒီကနေ့ထုတ်ပြန်မှုရှိနေပါတယ်မြန်မာနိုင်ငံမှာတနိုင်ငံလုံးတိုင်းတာနဲ့နိုင်ငံတကာအစ်စ်မီမြေမြုံမိုင်းရှင်းလင်းရေးဌာနတခုဖွင့်လွှင့်နိုင်ရေးကိစ္စမြန်မာအစိုးရကနှောက်နှေးနေတယ်လို့အမေရိကန်ပြည်ထောင်စုကဝေဖန်သွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြောပြပေးဖို့ရှိပါတယ်မတ်သိန်းကြီး
ကောင်းပါပြီရှင်သတင်းတွေပြီးမှတော့ဒီနိုင်ငံရေးခေါင်းဆောင်နဲ့ထိတ်တန့်အာဏာပိုင်တွေပါတဲ့ဆက်နှစ်ပွင့်ဆိုင်ဆွေးနွေးဖို့ဒီကနေ့လွှတ်တော်ကအရေးကြီးအစိုးတင်သွင်းလိုက်ပြန်ပါပြီ
။ဒီပြည်ထောင်စုလွှတ်တော်ကသတ်မှတ်ထားတဲ့6ပွင့်ဆိုင်ဟာဆိုလို့ရှိရင်တိုင်းသားအလုံးကိုစားမပြုတဲ့အတွက်ကြောင့်မလို့ပေါ့နော်။ဟောတိုင်းသားအလုံးကိုစားပြုတဲ့ပေါ့န
ော်။ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုသိန်းပြောပြခဲ့တာပါ။ဒီနောက်မှာတော့လူမှုကွန်ရက်တွေကနေအမုန်းစကားတွေမဖြန့်ချစေဖို့တက်ကြွလှုပ်ရှားသူတွေရဲ့လှုပ်ရှားမှုနဲ့ထိတ်တန့်ရောက်အမေရိကန်သတင်းတပုတ်ကတော့လျှို့ဝှက်အချင်းစခန်းတွေမှာကျင့်သုံးခဲ့တဲ့စစ်ကြောမေးမြန်းတဲ့အချက်အလက်တွေကိုဒီကနေ့မှာ CIA ကထုတ်ပြန်ဖို့ရှိနေတယ်ဆိုတဲ့အကြောင်းတွေကိုတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့သောရရှင်တို့တဲ့အတွက်တေးသချင်းလက်ဆောင်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုရေစုံတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်တာကျော်နဲ့ကိုငင်းချန်တို့ကကြီးညာပေးကြမှာပါ
။ American ပြည်အောင်စုမှာ2017 September လအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်း American ဗဟိုထောက်လှမ်းရေး Agency CIA ရဲ့စစ်ဆေးမေးမြန်းမှုနေ့စနစ်တွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုအထက်လွှတ်တော်ကဒီကနေ့ထုတ်ပြန်မှုရှိနေပြီးတော့နိုင်ငံရဲ့ခြားက American တန်တမာရေးရာအစအုံတွေစစ်ဖက်ဆိုင်ရာစခန်းတွေကိုလုံခြုံရေးတိုးမြင့်ထားပါတယ်။စာမျက်နှာ6000ပါဝင်တဲ့အစီရင်ခံစာမှာတော့အခန်းချင်းထဲမှာချုပ်နှောင်ထားတာအေးအေးပြည့်အောင်ထားတာရင်းနှီးသလိုခံစားရအောင်လို့ရေမောအောင်လုပ်တာစတာတွေလိုမျိုး CIA ရဲ့ပြင်းထန်တဲ့နည်းလမ်းတွေနဲ့စစ်ဆေးမေးမြန်းမှုတွေကိုအသေးစိတ်ဖော်ပြထားတယ်လို့ဆိုပါတယ်။ဒါမဲ့လည်းအစီရင်ခံစာကြောင့်အမေရိကန်ကိုကြလဲစားချေတဲ့အနေနဲ့တိုက်ခိုက်မှုတွေလုံးကြမှာကိုအမေရိကန်အစိုးရကအထူးစိုးရိမ်နေပြီးနိုင်ငံသားရေးဝန်ကြီး John Kerry ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Dianne Feinstein ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတယ်လီဖုန်းတဲ့ဆင်ဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရသူ Josh Arnes ကတော့အကြမ်းဖက်ကန့်ကွက်ဆန္ဒပြမှုတွေနဲ့ကြုံရနိုင်တာကြောင့်အမေရိကန်စစ်ဖက်အရက်ဖက်ရုံးတွေမှာလုံခြုံရေးတွေတိုးမြင့်ထားတဲ့အကြောင်းမနေ့တုန်းကပဲသတင်းနောက်တွေကိုပြောသွားခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကသူ2009ခုနှစ်မှာသမ္မတတောင်ဝင်ယူကရဲကနှိပ်စက်ညှဉ်းပန်းပြီးတော့စစ်ဆေးမေးမြန်းတဲ့နေ့တွေမတုံ့မို့တားမြစ်ထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့လည်းဘာတွေဖြစ်ခဲ့ကြတယ်ဆိုတာအရှင်းလင်းဆုံးသိဖို့အရေးကြီးတယ်လို့သမ္မတယူဆကြောင်းမစ္စတာအာနက်စ်ကပြောပါရယ်။ဒီအစီရင်ခံစာဟာအကြမ်းဖက်ဝါဒတိုက်ချင်ရေးခေါင်းစဉ်အောက်မှာအယ်ကာအီဒါအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်သူဖြစ်တဲ့တန်တရားရှိသူတွေပေါ်မှာနှိပ်စက်ညှဉ်းပန်းမှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့ဒါဟာပထမဦးဆုံးအများပြည်သူတွေထုတ်ပြန်မဲ့အစီရင်ခံစာဖြစ်ပါရယ်။ဒီအစီရင်ခံစာကိုတွေ့ပြီးသူတွေကတော့ဒီအစီရင်ခံစာဟာ CIA ကသူတို့သုံးတဲ့နည်းတွေဟာစစ်မေးတဲ့အချက်တွေအဖြေရဖို့ဘလောက်တောင်မှအသုံးဝင်လဲဆိုတာဥရေပြုအမှတ်တွေနဲ့အင်ဂျီရောကိုထင်အောင်ထင်မှားဖြစ်အောင်လုပ်ထားတာဖြစ်တယ်လို့ပြောပါရရှင
်။ IS စစ်သွေးကြွတွေကိုတိုက်ခိုက်ဖို့ American ဦးဆောင်တဲ့လေကြောင်းစစ်ဆင်ရေးတွေစတင်ပြီး၄လအကြာမှာ American ကာကွယ်ဝင်ကြီး Chad Hagel ကဝင်ကြီးချုပ် Haider al-Abadi နဲ့ American တပ်မှုတွေကိုတွေ့ဆုံဖို့အတွက် Iraq ကိုရောက်နေပါတယ်။အီရတ်ကိုခုခံကာကွယ်ဖို့အတွက်အီရတ်တွေမှာတာဝန်ရှိတယ်လို့အမေရိကန်နဲ့ဩစတြေးလျတပ်ဖွဲ့200လောက်ကိုဘက်ဂရက်ကိုမချေညာဘဲအင်ကာနေကရောက်ရှိနေတယ်ဝင်ကြီးဟေဂါကပြောပါတယ
် Just as in Afghanistan it is their country they have to lead
အာဖဂန်မှာလိုပါပဲဒါသူတို့ရဲ့အတိုင်းပြည်ပါသူတို့ကိုယ်တိုင်ဦးဆောင်ပြီးအဆုံးသက်ရလက်အတွက်တာဝန်ရှိသူတွေဖြစ်ပါတယ်ကျွန်တော်တို့အနေနဲ့အကူအညီလေးကျင့်အကြံပေးနိုင်ပါတယ်ကျွန်တော်တို့အခုလည်းလုပ်နေပြီးသူတို့ကိုထောက်ပံ့ပေးနေပါတယ်ဒါပေမဲ့အစိုးရအဖွဲ့မှအားလုံးပါဝင်ရေးနဲ့ယုံကြည်မှုတိစောက်ရေးကတော့သူတို့ရဲ့အနာဂတ်အတွက်အလွန်ပဲအရေးကြီးပါတယ်လို့ပြောသွားတာပါဒီနှစ်အစောပိုင်း IS စစ်သွေးကြွတွေတိမ့်ပိုက်ခဲ့တဲ့အီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကိုပြန်လည်သိမ်းယူဖို့အတွက်အီရတ်တပ်ဖွဲ့ဝင်တွေအနေနဲ့အခြေအနေအသစ်တစ်ခုကိုပြန်ရနေပြီလို့လည်းသူကပြောပါတယ်အီရတ်တပ်ဖွဲ့တွေကိုကူညီတဲ့အနေနဲ့ American ဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ဟာ August လအစောပိုင်းကတည်းကလေကြောင်းတိုက်ခိုက်မှု600ကျော်ပြုလုပ်ခဲ့ပြီးအင်းနီချင်းစီးရီးယားနိုင်ငံမှာတော့ IS တိုက်ခိုက်သမားတွေကိုဦးတည်တဲ့လေကြောင်းတိုက်ခိုက်မှု900လောက်ပြုလုပ်ခဲ့ပါတယ်
မြန်မာနိုင်ငံမှာတနင်္ဂနွေလောအတိုင်းအတာနဲ့နိုင်ငံတကာအစ်စ်မီမြင်းမြုံမိုင်းရှင်းလင်းရေးဌာနတခုဖွင့်လှစ်နိုင်ရေးကိစ္စမှာမြန်မာအစိုးရကနှောင့်နှေးနေတယ်လို့အမေရိကန်ပြည်ထောင်စုကဝေဖန်လိုက်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့မြင်းမြုံမိုင်းရှင်းလင်းရေးဆိုင်ရာပညာပေးလုပ်ငန်းတွေလှုပ်ဆောင်နိုင်ပေမဲ့တကယ့်ဒေသတွေကိုသွားရောက်ပြီးတော့ကွင်းဆင်းဆောင်ရွက်ဖို့မှာတော့မြန်မာအစိုးရရဲ့မူဝါဒအရတရားဝင်သွားရောက်ဆောင်ရွက်လို့မရဘူးလို့မြန်မာနိုင်ငံသားရေးဌာနကထုတ်ပြန်တဲ့မြင်းမြုံမိုင်းရှင်းလင်းရေးနှစ်ပတ်လည်အစီအစဉ်ကမှပြောထားပါတယ်။မြန်မာနိုင်ငံတိုင်းသားဒေသတချို့မှာတိုက်ခိုက်မှုတွေလုံးဝမရက်တန်တာကြောင့်လည်းမြေမြုံမိုင်းရှင်းလင်းရေးလုပ်ငန်းတွေမဆောင်ရွက်နိုင်တာဖြစ်ပြီးတော့ဒီအချက်ကစစ်ပြေးဒုက္ခတွေတွေနေရရင်ပြန်လို့မရဖြစ်နေတဲ့အချက်တစ်ခုပါတကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်တော့မြေမြုံမိုင်းဒါမှမဟုတ်စစ်ပွဲတွေရဲ့လက်နက်အကျဉ်းချန်တွေကြောင့်သေဆုံးဒဏ်ရာရသူအရေအတွက်ဟာပြီးခဲ့တဲ့နှစ်မှာဆိုရင်တခြားနှစ်တွေကထက်နည်းတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်ဒီလိုမျိုးမြေမြုံမိုင်းတွေကိုရှင်းလင်းပြဖို့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်နေတာမှာအမေရိကန်ပြည်ထောင်စုကဒေါ်လာတန်း2000ပို့ပေးထားတယ်လို့နိုင်ငံသားရေးဝန်ကြီးကဆိုပါတယ်။ကမ္ဘာမှာမြေမြုံမိုင်းဒါမှမဟုတ်စစ်ပွဲတွေရဲ့လက်နက်အကျဉ်းချန်အများဆုံးရှိနေတဲ့အာဖဂန်နစ္စတန်နိုင်ငံကိုဒီကိစ္စအတွက်အမေရိကန်ဒေါ်လာ385သန်းပေးတယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့နှစ်ပတ်လည်အစီအစဉ်မှာပြောထားတာပါ။မြန်မာနိုင်ငံလိုတခြားနိုင်ငံတွေကိုလည်း2017ခုနှစ်ကအစပြီးတော့မြေမြုံမိုင်းကြောင့်ထိခိုက်ရသူတွေကိုအကူအညီပေးရေးအစီအစဉ်တွေဒေါ်လာ2000ကျော်စီထောက်ပံ့ထားတယ်လို့အစီအစဉ်မှာပါပါတယ်။အရင်နှစ်ကအထိနိုင်ငံပေါင်း59နိုင်ငံမှာမြေမြုံမိုင်းပြဿနာကြီးမားနေဆဲဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောထားပါတယ်ရှင်
။ယူကရိန်းစစ်တပ်နဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေစက်တင်ဘာလကသဘောတူထားတဲ့အပြစ်ရရေးကိုပြန်လည်အသက်ဝင်ရေးအတွက်အပြစ်ရဖို့ကြိုးပမ်းနေကြပါပြီ။အင်္ဂါနေ့ကိုအပြစ်ရရည်နေလို့တတ်မှတ်ပြီးစစ်တပ်အနေနဲ့စီရေးလှုပ်ရှားမှုတွေရပ်တန့်ထားတယ်လို့စစ်တပ်ပြောခွင့်ရကပြောပါတယ်။တပုံကောင်းဆောင်တွေကလည်းအပြစ်ရရည်ကိုလိုက်နာမယ်လို့ကြေပေးပါတယ်။ဒါပေမဲ့နှစ်ဖက်စလုံးငြိမ်းချမ်းရေးဆွေးနွေးပွဲဘယ်တော့ဆမလဲဆိုတာကိုတော့မပြောသေးပါဘူး။ဘယ်လာရုစ်နိုင်ငံမင်းစ်မြို့မှာဆွေးနွေးဖို့ကိုယူကရိန်းဘက်ကအင်္ဂါနေ့မှာစဖို့ယာယီတတ်မှတ်ထားပေမဲ့တပုံကောင်းဆောင်တွေကတော့တောက်ကြနေအထိရွှေ့ဖို့လိုလားနေပါတယ်။ရုရှားနိုင်ငံသားဝန်ကြီးဆာဂီလာရော့ဖ်ကတော့ဆွေးနွေးပွဲဟာလာမယ့်ရက်အတွင်းမှာဖြစ်မယ်လို့ RIA University သတင်းဌာနကပြောလိုက်ပြီးအရှိယူကရိန်းမှာတင်းမာမှုတွေရော့ကျသွားဖို့ကတော့လိုပါသေးတယ်လို့ပြောပါတယ်။စက်တင်ဘာ5ရက်အပြစ်ခတ်ရက်စဲရေးကိုရုရှားကြောထောက်နောက်ခံပေးထားတဲ့သဘုံတွေကရောယူကရိန်းအစိုးရကရောပုံမှန်ချိုးဖောက်ခဲ့ပြီးလူပေါင်း1000နီးပါးကိုသေဆုံးစေခဲ့ပါတယ်။
အမေရိကန်အတံညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1063ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်အတံကနေပြီးတော့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ဟောင်ကောင်မှာကျန်နေသေးတဲ့တပိတ်စခန်းတွေကိုရှင်းလင်းပြဖို့အာဏာပိုင်တွေလှုပ်ဆောင်နေကြတာကြောင့်နှစ်လတာကြာမြင့်ခဲ့တဲ့ဒီမိုကရေစီရေးဆန္ဒထုတ်ဖော်မှုနှီးကုန်းချုပ်သွားစေနိုင်ပါတယ်။အစိုးရရုံးချုပ်နှံကအဓိကတပိတ်စခန်းဖြစ်တဲ့ Admiralty စခန်းမှာလမ်းမော်ကရန်သားတွေကိုဖျက်ပစ်ဖို့အတွက်ဟောင်ကောင်အထက်တရားရုံးကခွင့်ပြုမိတ်ပေးလိုက်ပါပြီ။တပိတ်စခန်းကိုဘေးလစ်စည်ရည်တွေနဲ့အတူရဲတပ်ဖွဲ့ဝင်ထောင်ခံန်းကရှင်းလင်းပြမယ်လို့တရားရုံးကအင်္ဂါနေ့မှာအမိန့်စာထုတ်ပြန်သွားပါတယ်။အဲ့အမိမှာအဲ့စခန်းရဲ့တစိ့တစ်ပိုင်းကိုပဲရှင်းလင်းွင့်ပေးထားပေးမယ်လေ။အာဏာပိုင်တွေကစခန်းတစ်ခုလုံးကိုရှင်းလင်းပြီးတော့ရင်သွားလာပြန်လုပ်လို့ရအောင်လို့ဖွင့်ပေးမယ်လို့ယူဆရပါတယ်။ရဲကရောင်းဝယ်စီကားတဲ့ Causeway Bay ရပ်ကွက်ကနောက်ထပ်တပိတ်စခန်းအသေးတစ်ခုကိုလည်းရှင်းလင်းပြစ်လိုက်မယ်လို့ South China Morning Post သတင်းစာမှာဖော်ပြထားပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမှာတိုက်ခိုက်ခဲ့တဲ့အင်အားကြီးပစိဖိတ်မုန်တိုင်းဟာလူအနည်းဆုံး28ယောက်ကိုသေဆုံးစေခဲ့ပြီးနောက်အပျော့ဆုတ်ခွာသွားပြီဖြစ်ပါတယ်။ဟာဂူပစ်တိုက်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်အရှေ့ဘက်ကမ်းကိုစနေနေ့ကဝင်ရောက်ခဲ့ပြီးအိမ်တွေရဲ့အမိုးတွေနဲ့အရှေ့ဘက်ကမ်းပြည်နယ်တွေကလျှက်စစ်တပ်အားပေးစနစ်တစ်ခုလုံးကိုဖျက်ဆီးခဲ့ပါတယ်။ဖိလစ်ပိုင်ကျက်ချိန်နီအဖွဲ့ကသေဆုံးမှု28ခုရှိတယ်လို့ထုတ်ပြန်ပြီးဒါဟာအင်္ဂါနေ့အထိအစိုးရကထုတ်ပြန်တဲ့သေဆုံးမှု17ခုထက်များနေပါတယ်။တေဆုံးမှုအများစုကအရှေ့ဘက်ချမ်းစမားပီနယ်မှာဖြစ်ပေါ်ခဲ့ပြီးအဲ့ဒီပီနယ်ကပြီးခဲ့တဲ့နှစ်ကလူထောင်နဲ့ချီတေဆုံးခဲ့တဲ့တိုက်ဖုန်းဟာယန်ကနေပြန်လည်နလန်ထူနေတဲ့ပီနယ်ဖြစ်ပါတယ်။ဟာဂပစ်ကတိုက်ဖုန်းဟာယန်လောက်အပျက်စီးမများခဲ့တာဟာလူ 1.8 သန်းနီးပါးကဘေးကင်းရာနေရာတွေကိုပြောင်းရွှေ့ခဲ့ကြတာကြောင့်ဖြစ်ပါတယ်။ဖိလစ်ပိုင်လယ်ပိုင်းကိုဖျက်ဆီးတဲ့အခါမှာတော့မုန်တိုင်းကတဖြည်းဖြည်းအားပျော့သွားပြီးမြို့တော်မနီလာကတော့မုန်တိုင်းဘေးကလွတ်မြောက်သွားပါတယ်။အင်္ဂါနေ့မှာတော့ဟာဂပစ်ကအပူပိုင်းလေဖြားနဲ့ရဲဝင်းတစ်ခုကိုပြောင်းသွားပြီးတောင်တရုတ်ပင်လယ်အနောက်ပိုင်းကိုဥတီရွေလျားနေပါတယ်။
အိန္ဒိယနိုင်ငံညူဒေလီမြို့တော်မှာအမေရိကန်အခြေစိုက်အာဘာတက်ဆီကုမ္ပဏီကရှင်မောင်ကအမျိုးသမီးတဦးကိုအတ္တမအကျင့်တယ်လို့ဆွဆွဲခံရပြီးတဲ့နောက်မှာအင်တာနက်ကနေပြီးတော့မှာယူရတဲ့တက်ဆီကုမ္ပဏီတွေအားလုံးကိုပိတ်ပစ်လိုက်ပါတယ်။ဒီအာဘာကုမ္ပဏီကိုပိတ်ပင်လိုက်တာကိုညူဒေလီအရာရှိတွေကတနင်္လာနေ့မှာကြေညာခဲ့ပြီးတော့အင်္ဂါနေ့မှာတော့တခြားတက်ဆီကုမ္ပဏီအားလုံးကိုလည်းပိတ်ပင်ကြောင်းထတ်တိုးပြီးတော့ကြေညာခဲ့ပါတယ်။အဲ့ဒီထဲမှာတော့မှတ်ပုံတင်ထားတဲ့တက်ဆီကုမ္ပဏီ6ခုပါအုပ်စုကိုခြံထားခဲ့တာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်သတင်းတွေကိုမအေးသင်တာကြောင့်လည်းကိုငင်းချမ်းတို့ကြီးညာပေးခဲ့တာပါ။အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ရှင်။နိုင်ငံရေးခေါင်းဆောင်တွေ၊နိုင်ငံခေါင်းဆောင်တွေနဲ့တိုင်းရင်းသားအင်အားစုတွေပို့ပြီးတော့ပါဝင်နိုင်မဲ့12ပွင့်ဆိုင်တွေ့ဆုံဆွေးနွေးပေးဖို့ဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာအရေးကြီးအဆိုတင်သွင်းခဲ့ပါတယ်။နိုင်ငံရေးအင်အားစုတွေကတော့အခုလိုအရေးပါတဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုဇက်တိုက်ဆိုသလိုအစိုးတင်သွင်းတောင်းဆိုတဲ့အပေါ်အလေးအနက်ထားစဉ်းစားဖို့ပြောဆိုလာကြပါတယ်။အစိုးရဘက်ကရောဘလို့တုံ့ပြန်မှုလေးရှိလဲဆိုတာကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးပါအောင်ရှင်
။မြန်မာစစ်တော်မှတင်ပြခဲ့တဲ့6ပွင့်ဆိုင်တွဲဆုံဆွေးနွေးမှာတိုင်းဒေသအင်အားစုတွေပါဝင်မှုနည်းနေတာကြောင့်တိုင်းဒေသလူမျိုးစု6စုထပ်မံပါဝင်ပြီးတော့12ပွင့်ဆိုင်တွဲဆုံဆွေးနွေးရေးစီစဉ်ပေးဖို့ဒီကနေ့ရန်ကုန်တိုင်းဒေသကြီးတော်တော်စီဝေးတွင်မှာအရေးတကြီးအဆိုတင်သွင်းပြီးတော့တောင်းဆိုခဲ့တာပါ။ဒီအဆိုကိုတင်သွင်းခဲ့တာကတော့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ကရင်တိုင်းဒေသကြီးဝန်ကြီးဦးစောထွန်းအောင်မြင်ဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဒီကနေ့တင်သွင်းလာတဲ့အရေးကြီးအဆိုနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုသိန်းက VOA ကိုအခုလိုပြောပါတယ
်။ကရင်တိုင်းဒေသကြီးဝန်ကြီးဦးစောထွန်းအောင်မြင်ပေါ့နော်သူကတင်သွင်းတာပေါ့နော်အဲဦးစောထွန်းအောင်မြင်ကကရင်ပြည်သူ့ပါတီရဲ့ဥက္ကဋ္ဌလည်းဖြစ်တယ်ပေါ့နော်အဲ့တော့သူရဲ့အဆိုအရဆိုလို့ရှိရင်တော့ဒီ6ပွင့်ဆိုင်ဒီတောင်စစ်လွတ်တော်ကသတ်မှတ်ထားတဲ့6ပွင့်ဆိုင်ဟာဆိုလို့ရှိရင်တိုင်းသားအလုံးကိုစားမပြုတဲ့အတွက်ကြောင့်မလို့ပေါ့နော်။ဟောတိုင်းသားအလုံးကိုစားပြုတဲ့ပေါ့နော်။ဒီနေ့ဘက်တည်းရဖြစ်ဖို့အတွက်ကိုကြည့်ရပြီးတော့ပေါ့နော်။အကျန်ရှိနေတဲ့တိုင်းသားတွေကထပ်ဖြည့်ပြီးတော့ပေါ့နော်။12ပွင့်ဆိုင်ဆွေးနွေးဖို့သူကအဆိုပြုတယ်ပေါ့နော်။
အခုတောင်းဆိုမှုတွေရှိလာပေမဲ့လည်းတွစ်ဆုံဆွေးနွေးပွဲတွေဖြစ်နိုင်မဖြစ်နိုင်ကတော့အစိုးရဘက်ကယတိပြပြောဆိုသွားတာမျိုးမရှိသေးပါဘူး။
ဘရောတို့ခုကတော့ဗျာနိုင်ငံတော်သမ္မတကြီးကတွေ့ဆုံဆွေးနွေးရေးကိုဘယ်တော့မှညှင်းပယ်ကြတာမဟုတ်ပါဘူးတကယ်ကြတော့မြန်မာနိုင်ငံကြီးမှာတွေ့ဆုံဆွေးနွေးရင်ကျင်းမှုကနိုင်ငံတော်သမ္မတကြီးတစ်ချက်ချက်မှာပေါ်လာတာဖြစ်ပြီးအဲ့တော့ကျွန်တော်တို့ကနီးနာပိုင်းမှာသာကျွန်တော်တို့ကဘလို့တွေ့မယ်ဆိုတဲ့နီးနာပိုင်းမှာသာအငင်းထွက်တယ်ဟိုဆွေးနွေးကြရရှိနေတာဖြစ်ပါဒါကြောင့်မလို့အခုနောက်ထပ်အဆိုပြုချက်တစ်ခုတင်လာပြီဆိုရင်ဒီလိုမျိုးပေါ်ပေါက်လာတဲ့အလားတူအဆိုပြုချက်တွေအလုံး white sensor line တော့ပူပေါင်းတဲ့အခြေအစုဖွဲ့မယ်လို့ကျွန်တော်ပြောတယ်ပါ
ပြည်ထောင်ဝင်ကြီးလည်းဖြစ်အစိုးရရဲ့ပြောခွင့်ရှိသူလည်းဖြစ်တဲ့ဦးရထွတ်ပြောခဲ့တာပါဒေါ်ဆန်းစုကြည်ပါဝင်တိုင်းသားအင်အားစုတွေကပါမျှော်လင့်နေတဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေကိုအစိုးရဘက်ကတေချာဂရုစိုက်ကျင်းပပေးဖို့လိုနေပြီလို့မြမအရေးလေးလာသုံးသက်သူဒေါက်တာရမျိုးသိန်းကလည်းပြောပါတယ
်တိုင်းသားကိုယ်စားလှယ်တွေမကောက်ဘူးလွှတ်တော်ပြင်ပမှာရှိတဲ့နိုင်ငံတိုင်းသားနိုင်ငံရေးပါတီကခေါင်းဆောင်လေနောက်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေလည်းပါဝင်လာဖို့လိုအပ်တယ်လို့မြင်နေတကယ်လို့နောက်ထပ်ထပ်တိုးလာတဲ့6ပွင့်ဟာကျွတ်တော်ထဲမှာရှိတဲ့တိုင်းသားကိုယ်စားလှယ်တွေပဲဖြစ်မယ်ဆိုရင်ဒါလူအပ်ချက်တွေဟိုကင်ဆယ်ရမယ့်ချက်တွေရှိနေအောင်မယ်လို့အဲ့လိုယူဆပါတယ်ဗျ
ဒရိုင်ယာမျိုးသိန်းပြောခဲ့တယ်လို့ပဲပြည်ပနိုင်ငံရေးအင်အားစုတွေကလည်းအစိုးရထိပ်ပိုင်းခေါင်းဆောင်တွေပါဝင်နိုင်ငံရေးအတိုင်းအဝိုင်းတိုင်းသားအင်အားစုအတိုင်းအဝိုင်းအကြားအရေးပါတဲ့တွဲဆုံဆွေးနွေးမှုမျိုးတွေလက်ရှိအချိန်မှာအရေးတကြီးကျင်းပဖို့လိုတယ်လို့လည်းထောက်ပြပြောဆိုကြပါတယ်1990ရွက်ောက်ပွဲမှာနိုင်ရခဲ့တဲ့ NLD အမတ်ဟောင်းဦးဒေးဗစ်လက်မြင့်ပြောဆိုသွားတာပါ
ကျွန်တော်တို့ဒီနိုင်ငံဆွေးနွေးပွဲတွေကတ်စရိတ်တောင်းလာတာကတော့ဟိုကျွန်တော်တို့လက်ရှိတိုင်းပြည်မှာတွစ်ဆုံဆွေးနွေးပွဲဒီအလွန်အရေးကြီးတဲ့အခြေအနေကိုရောက်နေပြီဆိုတာကိုဒါကျွန်တော်တို့ဖော်ဆောင်နေတာကိုသိနေရှာဖော်ဆောင်နေပြီဖြစ်ပါတယ်ခင်ဗျာ
မနေ့ကမှဆိုရင်တော့ဒီကနေ့တင်သွင်းခဲ့တဲ့စစ်နှပွင့်ဆိုင်တွစ်ဆုံဆွေးနွေးရေးအရေးကြီးအဆိုကိုလွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးမှုတွေပြုလုပ်ကြမှာပါရန်ကုန်လွှတ်တော်မှာဆွေးနွေးပြီးအတည်ဖြစ်ခဲ့ရင်တော့ဒီအဆိုကိုပြည်ထောင်စုဆရာကိုတင်ပြမှာလည်းဖြစ်ပါတယ်ဒီလအတွင်းမှာပဲပြည်ထောင်စုတော်မှာ6ပွင့်ဆိုင်တွဲဆုံဆွေးနွေးပေးဖို့အရေးကြီးအဆိုတင်သွင်းတောင်းဆိုထားပေမဲ့အစိုးရဘက်ကတော့တုံ့ပြန်မှုမရှိသေးတဲ့အတွက်တွဲဆုံမှုအထားမမြောက်သေးသလို12ပွင့်ဆိုင်တွဲဆုံဆွေးနွေးကလည်းဖြစ်နိုင်မဖြစ်နိုင်စောင့်ကြည့်ရမယ့်အနေအထားမှာရှိနေသေးတယ်လို့လည်းမြမအေးလေးလာသူတွေကပြောဆိုပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်ရဲ့သတင်းပေးပို့ချက်ပါရှင်အခုကတော့အမုန်းတရားမပြန့်ရေးလှုပ်ရှားမှုအကြောင်းကိုတင်ပြပေးပါအောင်မယ်လူသားချင်းချင်းအမုန်းတရားမပြန့်ပွားရေးလှုပ်ဆောင်နေတဲ့ပန်းစကားအဖွဲ့နဲ့Facebook လူမှုကွန်ရက်တာဝန်ရှိသူတွေပူးပေါင်းပြီး Facebook သုံးဆွဲသူတွေအတွက်ပန်းစကား Facebook sticker လေးတွေကို Facebook comment နဲ့ Messenger chat တွေမှာအသုံးပြုနိုင်တော့မှာဖြစ်ပါတယ်။မြန်မာလူရေးသားထားတဲ့ပန်းစကားအထင်းမှ sticker လေးတွေကိုလာမယ့်ဒီဇင်ဘာလ15ရက်နေ့မှာ Facebook မှာစတင်အသုံးပြုနိုင်မယ်လို့လည်းသိရပါတယ်။အသေးစိတ်ကိုမတ်စုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
လူသားချင်းချင်းအမောမပွားဖို့ငါတို့နှုတ်ကိုစောင့်စည်းဆိုဆိုတဲ့ပန်းစကားလှုပ်ရှားမှုတွေထဲကမှလူမှုကွန်ရက်စာမျက်နှာပေါ်မှာ Facebook သုံးဆွဲသူတွေကြားနေ့စဉ်သုံး Facebook comments တွေနဲ့ဒီ Messenger chat တွေမှာပန်းစကား Facebook sticker လေးတွေကိုအသုံးပြုနိုင်မှု Facebook တာဝန်ရှိတဲ့သူတွေနဲ့ပန်းစကားလှုပ်ရှားသူလူငယ်တွေပူးပေါင်းဆောင်ရွက်နေပါတယ်လို့ပန်းစကားလှုပ်ရှားမှုကိုဦးဆောင်သူကိုနေဖုံးလက်က VOA မြန်မာပိုင်းကိုပြောပါတယ
် Facebook ကအဖွဲ့အစည်းနဲ့အဲ့လိုမျိုးသကားပြောစရာနေပြီးတော့ sticker လေးတွေသူတို့လုပ်ပြီးတော့ Facebook ကအဲ့ comment ပေါ်ကောမန့်စီကလေးလုပ်ဖို့ရှိရတော့ပန်းစကားရဲ့လှူဆောင်မှုလည်းရှိနေတော့အဲ့မြန်မာဟိုဟာတလုံးနဲ့ပေါ့နော်အဲ့လိုအယုတ်ကလေးလုပ်ပြီးတော့ဟိုဟာဖြစ်လို့ရမလားဆိုတော့တို့ကလည်းအဲ့ဒါဆိုတို့ပို့ကြည့်ဆိုတော့ဒီကကအဲ့လို session team ပေါ့နော်အဲ့ပုံသွဲတဲ့သူတွေတက်ပိုင်ခါတို့ဒီ노ဘောတို့တို့တွေအဲ့အဖွဲ့ပေါ့နော်အဲ့အဖွဲ့တွေကနေပြီးတော့အဲ့လေ idea လေးပေးပြီးတော့အဲ့ sticker လေးလုပ်ပြီးတော့အဲ့ Facebook ကိုပို့ထားတာပေါ့နော်အမုန်းစကားကအမုန်းစကားနဲ့ပြန်တက်ခိုက်တာမျိုးမဟုတ်ဘဲနဲ့ကောပို့ပါပါလေးနဲ့အဲ့လိုမျိုးပျော်ပျော်ရွှင်ရွှင်လေးပေါ့နော်အဲ့လိုမျိုးလေးပြန်ပြီးတုံ့ပြန်တဲ့ပုံစံမျိုးကြီးပို့ပြီးတော့ထုံးအားလာအောင်ကြီးရတာပေါ့နော်ဥမာဆိုရပါလို့အဲပန်းစကားပြောတော့အမုန်းမပွားရဘူးနော်စသဖြင့်ပေါ့နော်တင်းကြောင်မီးမလောင်ပါစေနဲ့စသဖြင့်အဲ့လိုမျိုးလေးတွေပေါ့နော်ပေါ့ပါပါလေးတွေဒီလိုအမုန်းစကားတွေ online မှာပြန်လာပြီဆိုရင်တယောက်ကနေတယောက်ပြန်လန်ပြန်ပြီးဆဲကြတာဆိုကြတာမျိုးမဟုတ်ပဲနဲ့ဒီပေါ့ပါပါပြောရှင်လေးပြန်တုံ့ပြန်တဲ့ရင်ကျင်းမှုမျိုးအဲ့လိုရင်ကျင်းမှုမျိုးထုံးကားလာဖို့ညှော်နေတာပေါ့နော်အဲ့တော့ဒီ Facebook sticker လေးတွေကလည်းထိုက်လျောက်ဆိုဒီ online မှာအမုန်းစကားတွေကိုတုံ့ပြန်တဲ့နေရာမှာအသုံးဝင်မယ်လို့ညှော်နေတာပေါ့
မြန်မာစလုံးနဲ့ရေးသားထားပြီးတော့ပန်းစကားအဖွဲ့ရဲ့ပန်းဒီဇိုင်းလေးတွေနဲ့လုပ်ထားတဲ့ပန်းစကား Facebook stickers လေးတွေကိုလာမယ့်ဒီဇင်ဘာလ15ရက်နေ့မှာကဘာတဝန်းက Facebook user တွေစတင်အသုံးပြုနိုင်တော့မှာဖြစ်တယ်လို့ပန်းစကားလှုပ်ရှားမှုကိုဦးဆောင်နေသူတူဦးဖြစ်တဲ့မတ်ထထိုင်အောင်ကပြောပြပါဗျာ15ရက်နေ့
launch လုပ်မယ်လို့တော့ဟိုငါတို့မှန်းထားတယ်မှာတို့ဒီ Facebook နဲ့တူတူလိုက်တဲ့ဒီ sticker လေးတွေဆိုလို့ရှိရင်လေမဆုံးမလို့လည်းသိရောငါတို့ဒီ comment တွေမှာတော့ message တွေမှာတော့ငါတို့စကားပြောရအစီ sticker လေးတွေနဲ့လည်းအဲ့လိုကြီးပြားလေးတွေဟာပါလေးတွေချက်ချင်လေးလုံးလုံးရတာရှိရတယ်အဲ့ဒီဟာကိုကျွန်တော်တို့ဒီ Facebook ရဲ့ဒီ channel ပုံစံလေးနဲ့ integration team ကဒီ sticker လေးတွေပေါ့နော်တစ်ခါတည်းပါပြီးသားဖြစ်အောင်ဆိုပြီးတော့ Facebook နဲ့ပါပြီးတော့ဒီ sticker package တွေလုပ်ဖြစ်သွားတာရှင်။ Okay အဲ့ဒီမှာပြောချင်တယ်နေတတူကသုံးတဲ့ဟာမျိုးလေးတွေပေါ့ကနေကောင်းလားတော့မအားဘူးဆိုအဲ့လိုမျိုးဟာလေးအပြင်လေတကယ်လို့ Facebook ပေါ်မှာအဲ့လိုအမုန်းပွားစေတဲ့ဟာမျိုးတွေတွေ့ရဆိုလို့ရှိရင်အောက်မှာဝင်ရေးလို့ရတဲ့ piece တော့တို့မ share ခင်စေချစင်းသားတို့ဒီတည်ကြီးကဟုတ်ရဲ့လားတို့အဲ့လိုမျိုးတန်းစကားနဲ့တက်ဆိုင်တဲ့ message လေးတွေလည်းထည့်ပေးထားရခြင်း package ကတကယ်ပါလုံးတန်းတာသူ available ဖြစ်နေပါလေဒါပေမဲ့ညီမတို့တွေလည်းသုံးနိုင်တော့တယ်ဘယ်လိုလဲအမေတို့ကတကားတွေရတယ်ညီမတို့လည်းရေးထားတာဆိုတော့လေအားကြောင့်လို့အဲ့တော့ညီမတို့အကောင့်ဝိုင်းထဲမှာပဲသုံးရမယ်လို့တော့ယူဆရခြင
်းလူမှုကွန်ရက်အင်တာနက်တွေမှာအမုန်းမပွားရေးဆောင်ရွက်နေတဲ့ပန်းစကားလှုပ်ရှားမှုအပေါ် Facebook တာဝန်ရှိတဲ့သူတွေဘက်ကအသိအမှတ်ပြုပြီးတော့ပန်းစကားအဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်မှုဖြစ်လာတဲ့အကြောင်းကိုနေဖုံးလက်ကအခုလို့ရှင်းပြပါတယ
်အဓိကတော့ online ပေါ်မှာအထူးသဖြင့်ဒီ social network ဖြစ်တဲ့ဒီ Facebook ပေါ်မှာ hate speech တွေအများကြီးနေတာကိုဒါ Facebook ကလူတွေကလည်းဒီဥစ္စာကိုသူတို့အနေနဲ့တောင်းရင်မကင်းဘူးပေါ့နော်သူတို့အဲ့လိုမျိုးလေးခံစားရပုံပေါ်ပါတယ်ဘာလို့ဒီသူတို့လည်းဒီ hate speech နဲ့ပတ်သက်ပြီးတော့တစ်ခုခုလုပ်ပေးနေတာပေါ့နော်အဲ့တော့ဒီဘက်မှာပန်းစကားလှုပ်ရှားမှုကလည်းရှိနေတဲ့အခါကျတော့သူတို့အားလားလေးကိုလည်းသဘောကျတယ်ဆိုပြီးတော့အဲ့တော့ဒီ sticker ဟာလေးကိုဒီကွာတွဲလို့ဖြစ်တာပေါ့
မြန်မာနိုင်ငံတွင်လူသေးဆုံးမှုရှိပြီးတော့လူအများပြားအိုးအိမ်မဲ့ဖြစ်ခဲ့ရတဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်ပြစ်ပခါတွေဖြစ်ခဲ့တာဟာလူမှုကွန်ရက်တွေပေါ်မှာရည်ရွယ်ချက်ရှိရှိသတင်းမှဖြန့်ဝေတာအသွင်မတူသူချင်းတင်းမာမှုတွေပိုးပြီးတော့မှဖြစ်စေတဲ့အမုန်းစကားဖြန့်ဖြူးမှုတွေရဲ့တစိမ့်တဒေသကြောင့်ဖြစ်တဲ့ဆိုပြီးတော့အမုန်းတရားပြန်ပွားမှုနဲ့လူမှုအတိုင်းအဝိုင်းတွေအန္တရာယ်ဖြစ်စေနိုင်တဲ့ပြောဆိုမှုတွေကိုတားဆီးဖို့တက်ကြွတဲ့လူငယ်တွေစုစည်းပြီးပန်းခလေးတွေဝေတာပန်းစကားစတစ်ကာတွေလိုက်လံဖြန့်ဝေတာပါဝင်အမုန်းမပွားရေးဆွေးနွေးပညာပေးမှုတွေနဲ့ပန်းစကားလှုပ်ရှားမှုတွေကိုနိုင်ငံတော်လှုပ်ဆောင်နေကြတာဖြစ်ပါတယ်ရှင
်တော်ရရှိမှာမြန်ရန်ကုန်မြို့ပြင်ကတိုးချဲ့မြို့သစ်တွေကိုစနစ်တကျစီမံကိန်းဆွဲပြီးအကွက်ချစီစဉ်ကြင်းမရှိတဲ့အတွက်လူနေနေတယ်သွာလာရေးခက်ခဲတယ်အင်းစည်းတွေမလို့အဖဲအဆမတန်ကြီးမားနေတယ်ဆိုတော့ပြောဆိုမှုတွေထွက်ပေါ်နေပါတယ်လူဦးရေတန်ပေါင်းများစွာနေထိုင်တဲ့မြန်မာနိုင်ငံရဲ့ကြက်တေးဆောင်ရန်ကုန်မြို့ကြီးနိုင်ငံတကာအဆင့်မီဖြစ်အောင်မြို့နယ်လူထုအတွက်အဆင်ပြေချောမွေ့အောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲဆိုတာတွေကိုအခုလာမယ့်အင်္ဂါညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923829554ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။
ဒီကနေ့ည9:00တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့ရဲ့သောရရှင်တွေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါတယ်။အခုကတော့ထိတ်တန့်ရောက်အမေရိကန်သတင်းတပုတ်ကိုပြောပြပေးပါဦးမယ်။အမေရိကန်ဗဟိုထောက်လှမ်းရေးဌာန CIA ကလက်ရှိအချိန်မှာပိတ်ထားပြီးဖြစ်တဲ့လျှို့ဝှက်အကျဉ်းစခန်းတွေမှာကျင့်သုံးခဲ့တဲ့စစ်ကြောမေးမြန်းတဲ့နည်းလမ်းတွေအကြောင်းပြုစုထားတဲ့အစဉ်ခန်းစာကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီကထုတ်ပြန်တော့မှာဖြစ်ပါတယ်။ဒီကနေ့အင်ကာနီမှာထုတ်ပြန်မဲ့ဒီအစီရင်ခံစာကြောင့်ကမ္ဘာတဝန်းမှာရှိတဲ့အမေရိကန်နိုင်ငံသားတွေအပေါ်လက်စားချေမှုတွေဖြစ်ပေါ်လာနိုင်တယ်လို့လွှတ်တော်အမတ်တွေနဲ့အရာရှိတချို့ကသတိပေးပြောဆိုနေတဲ့ကြားကပဲအခုလိုထုတ်ပြန်မဲ့အစီအစဉ်ကိုသမရအင်ဗျူရောကထောက်ခံထားပါတယ်။ဒီအကြောင်း VOA သတင်းတောက်ဇလဆာဟုတ်သတင်းပေးပို့ထားတာကိုကိုစောင်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
။ဒီကနေ့ထုတ်ပြန်မဲ့အစီရင်ခံစာအရ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအမေရိကန်ပြည်ထောင်စုအကြမ်းဖက်တိုက်ခတ်ခံရပြီးနောက်ပိုင်းCIA ကကျင့်သုံးခဲ့တဲ့ရက်စက်တဲ့စစ်ကြောမေးမြန်းမှုအသေးစိတ်နည်းလမ်းတွေကိုကဘာတိချပြလိုက်တယ်လို့ဖြစ်သွားစေပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီအကြီးအကဲဒိုင်ယန်ဖိုင်းစတိုင်းကတော့
The purpose of this review was to uncover the facts behind this secret.
ဒီစီရင်ခံစာထုတ်ပြန်ရခြင်းအကြောင်းရင်းကကျွန်မအထင်အရဆိုရင်တော့အစိတ်မချမ်းမြေ့စရာကောင်းတဲ့အလို့ဝက်အစီအစဉ်တွေနောက်အဲ့ဒီဟာထွက်လာတဲ့ရလဒ်တွေကိုချပြလိုက်တယ်လို့ပါပဲ။ဒီအစီရင်ခံစာကကျမတို့နိုင်ငံကအလေးထားတဲ့တန်ဖိုးတွေနဲ့ဆန့်ကျင်ပြီးတော့လူမဆန်တဲ့လုပ်ရက်တွေကျူးလွန်ခဲ့တယ်ဆိုတာကိုဖော်ထုတ်ပြသပါလိမ့်မယ်
။ဒါပေမဲ့အစွန်းရောက်အဖွဲ့တွေကအစီရင်ခံစာမှာပါတဲ့အချက်တွေနဲ့အမေရိကန်ဆန့်ကျင်ရေးလုပ်ရက်တွေမှာအသုံးချလိမ့်မယ်ဆိုပြီးစိုးရိမ်ပူပန်သူတွေထဲမှာမီရှိဂန်ပြည်နယ်ရီပပ်ဘလစ်ကန်လွှတ်တော်အမတ်မိုက်ရိုဂျာစ်လည်းပါဝင်ပါတယ်
။ They don't have to be accurate or right. They just have to believe it's true.And they'll take advantage of that.
သူတို့အတွက်အစင်ကသာကတိကျဖို့မလိုဘူးဒီချက်တွေမှန်ကန်တယ်ဆိုတာပဲသူတို့အနေနဲ့ယုံကြည်ဖို့လိုတယ် ISIL Islam အစွန်းရောက်တွေရဲ့ဝါရဖြန့်ကြီးအဖွဲ့ကဒါကိုအသုံးချကြမှာပဲဒါကသူတို့အတွက်ရန်ကိုအသုံးဝင်စေတဲ့လက်နက်တစ်ခုပါပဲ
နိုင်ငံတကာမှာရှိတဲ့အမေရိကန်တွေကိုလက်စားချေတိုက်ခိုက်မှုတွေဖြစ်လာနိုင်တဲ့အတွက်စာမျက်နှာ6000ပါတဲ့အစင်ခံစာမထုတ်ပြန်ခင်ထောင်ပေါင်းများစွာသောအမေရိကန်တပ်ဖွဲ့တွေကိုတက်လှမ်းထားပြီးဖြစ်ပါတယ်ဒီပေါ်မိုက်ရိုဂျာစ်ရဲ့အမြင်ကတော့
This will, in fact, incite violence, and it's likely to cost.
ဒီစင်ကသာထုတ်ပြန်တဲ့အတွက်ကြမ်းဖက်မှုတွေဖြစ်လာနိုင်စေတယ်လို့တချို့သစ်ဆုံးမှုတွေလည်းရှိလာနိုင်ပါတယ်
။စက်တင်ဘာလ17ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းပြည်ပနိုင်ငံတွေမှာလျှို့ဝှက်စစ်ဆေးစခန်းတွေဖွင့်ပြီးရက်စက်တဲ့နီလန်းနေနဲ့စစ်ကြောခဲ့တယ်ဆိုပြီး George W. Bush ရဲ့အဆိုရအပေါ်ဝေဖန်ပြောဆိုမှုတွေထွက်လာနေတာပါ။အဲ့ဒီအကျဉ်းစခန်းတွေကိုတော့နောက်ပိုင်းမှာပိတ်ပစ်ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီစစ်ဆေးစခန်းတွေပိတ်လိုက်ပြီးဆိုတဲ့နောက်မှာရက်စက်တဲ့နေလနေနဲ့စစ်ဆေးမှုတွေဆက်လုပ်နေခဲ့တယ်ဆိုတဲ့အချက်အစင်ခါသာမှာပါလိုက်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့အရင် CIA ညွန်ကြားရေးမှူးဟောင်း Michael Hayden ကတော့ဒီဆွဆွဲမှုတွေကိုညှင်းဆို့ထားပါတယ်
။ To say that we relentlessly over an expanded period of time
ကျွန်တော်တို့အတွက်တခုမှသုံးမဝင်တဲ့အစီအစဉ်တစ်ခုအတွက်အားလုံးကိုလိန်ညာပြီးတော့ကာလတော်ကြာကျင့်သုံးနေခဲ့တယ်ဆိုတဲ့ပြောဆိုမှုတွေကတော့လုံးဝမဖြစ်နိုင်တဲ့ကိစ္စပါ။
စစ်ကြောရေးအတွက်ကျင့်သုံးခဲ့တဲ့နိလန့်တွေဟာညှဉ်းပန်းနှိပ်စက်တယ်လို့ခေါ်လို့ရကြောင်းသမ္မတဘာရက်အိုဘားမားကလည်းအခုနှစ်အစောပိုင်းမှာပြောခဲ့မှုပါတယ
် We tortured some folks. We did some things that were contrary to our values.
ကျွန်တော်တို့အနေနဲ့လူတချို့ကိုညှဉ်းပန်းနှိပ်စက်ခဲ့ပါတယ်ကျွန်တော်တို့တံမိုးထားတဲ့အရာတွေနဲ့ဆန့်ကျင်တဲ့လုပ်ရက်တွေကိုကျွန်တော်တို့ပြုလုပ်ခဲ့ပါတယ
်ဒီအစီရင်ခံစာထုတ်ပြန်မှာကိုသမ္မတအနေနဲ့ထောက်ခံကြောင်းအင်ဂျူရောပြောခွင့်ရပုဂ္ဂိုလ် George Arnes ကပြောပါတယ
် The administration strongly supports the releaseof this declassified summary of the report.
US in dan shot cha tam mat thar de asin khan sa thu pya mae kaisa o asu ya a ni ne thauk khan ba de. Tamna a ni ne le tu ya lu lak khan bi de ye ni ye twin ma tu ye lo bai win a na o tong cha bi lo di season ye yat twan taw o de lo saung ka ba de.
Sit si de niya ma aim mya aw lout da yin mo aw lout bi lo nyin ban nei set da sa de ni lan ni a tong cha ka de so de အစွန်းရောက်တဲ့စစ်ဆေးရေးနည်းလမ်းတွေကိုအသုံးပြုခဲ့တယ်ဆိုတဲ့အချက်တွေကိုအစီရင်ခံစာထဲမှာအသေးစိတ်ဖော်ပြထားတယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဆောင်ဝင်းလိုင်းပြောပြပေးခဲ့တာပါရှင်။အင်ကာနေညနေခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။အခုကတော့တချင်းလေးတစ်ပုတ်နဲ့ဖျော်ပြပေးခြင်းပါတယ်။စောင်းနှင်းဝေတဲ့ဒီနှစ်သစ်ကိုရာသီရောက်တိုင်းဒီရာသီကိုခန်းစာရေးဖွဲ့ထားတဲ့တချင်းတွေခရစ်စမတ်ဒေးတချင်းတွေနဲ့ဖျော်ပြပေးနေတာပါ။ဒါကြောင့်ဒီနေ့တော့စောင်းလိုင်းရဲ့ဒီတစ်ခါစောင်းဆိုတဲ့တချင်းကိုခန်းစာနားဆင်ကြရအောင်ပါရှင်။
Don't mo cherry pa mya ro pwin ne bi yin ni lwin myan ba to che pyan la do mi de ta kha song he ma la ga thu cha san pya mo ri ywa ge de တိပြန်ရသွားပြီသူနှခုချင်းသမျှပုံမြင်စကားသူချစံပြရှင်ရောင်းမင်းလေးမောcherry pa mya ro poin ni bi myin ni lwin pyin ba to che pyan la do mi de ta kha sa hu he man la ga tu cha san pya mo ri ywa ge de chou myo ni du te kwe ka ba le pyin ma de nyu ri ga ma nyu ga o mu tha sa na ngwe la meတဲ့တခုတော့ပြောပေအောင်ချစ်သူလေးတန်ရောက်ရင်ပွေးကောင်းစီကြုံဖို့မင်းမညာအခွေးအကောင်းနဲ့လမ်းမရှိစီရံမြေရောင်ချီတော့တတိတွေရာသွားပြီတုန်ကုတ်ချင်းသမျှပုံမြင်ဆောင်ကထူးခြားဆန်းပြရှမ်းရော
ရဲ့ဒီတစ်ခါဆောင်းဆိုတဲ့တည်တဲ့ချင်းကိုနားဆင်ကြားရတာဖြစ်ပါတယ်။ VOE သောရရှင်များအားလုံးနဲ့နိုင်ငံသူနိုင်ငံသားအားလုံးပျော်ရွှင်အေးချမ်းပွဲဒီဇင်ဘာရက်တွေကိုပိုင်ဆိုင်နိုင်ကြပါစေရှင်။ VOE ရဲ့အခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေအပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိ Asia Set 7 ဂျူရုကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုကတော့ကြံနေသေးတဲ့အချိန်တွင်မှသတင်းချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ်
အမေရိကန်ပြည်အောင်စုမှာ2017စက်တင်ဘာလအကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့စစ်ဆေးမေးမြန်းမှုနေ့စနစ်တွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုအထက်လွှတ်တော်ကဒီကနေ့ထုတ်ပြန်မှုရှိနေပြီးတော့နိုင်ငံရခြားကအမေရိကန်တန်တမာရေးရာအစအုံတွေစစ်ဖက်ဆိုင်ရာစခန်းတွေကိုလုံခြုံရေးတွန်းမြင့်ထားပါပြီ။စာမျက်နှာ6000ပါဝင်တဲ့အစီရင်ခံစာမှာတော့အခန်းချင်းထဲမှာချုပ်နှောင်ထားတာအရေးပြောင်းထားတာရင်းနှီးသလိုခံစားရအောင်လို့ရင်မွန်းအောင်လုပ်တာစရတွေလိုမျိုး CIA ရဲ့ပြင်းထန်တဲ့နည်းလမ်းတွေနဲ့စစ်စစ်မင်းမြတ်မှုတွေကိုအသေးစိတ်ဖော်ပြထားတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာတနင်္ဂနွေလောအတိုင်းအတာနဲ့နိုင်ငံတကာအစ်စ်မင်းမြို့မှိုင်းရှင်းလင်းရေးဌာနတခုဖွင့်လှစ်နိုင်ရေးကိစ္စမှာမြန်မာအစိုးရကနှောက်နှေးနေတယ်လို့အမေရိကန်ပြည်အောင်စုကဝေဖန်သွားပါတယ်ဖိလစ်ပိုင်နိုင်ငံမှာတိုက်ခိုက်ခဲ့တဲ့ ARG Pacific မုန်တိုင်းကလူအနည်းဆုံး28ယောက်ကိုသေဆုံးစေခဲ့ပြီးတဲ့နောက်မှာတော့အားပြော့ပြီးတော့ဆုတ်ခွာသွားပြီဖြစ်ပါတယ်အဲဒီတိုက်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်အရှေ့ဘက်ကန်ကိုစနေနေ့ကဝင်ရောက်ခဲ့ပြီးတော့လက်စစ်တားပစ်စနစ်တစ်ခုလုံးကိုလည်းဖျက်ဆီးခဲ့တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုမတ်အေးတန်နာကျော်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွတ်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်ဗီအိုအမေရိကန်အတန်ညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာပါနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေဗီအိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.